Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ10ရက်အင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24.50MHz တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ။ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။ဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းတဲ့အတူကြီးညာပါမယ်။ဆီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမယ်ဆိုတဲ့သမ္မတထရန့်ရဲ့ကြီးညာချက်အပေါ်ပါတီကြီးနှစ်ရလုံးကလွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်။ရိုဟင်ဂျာတွေဌာနပြည်နိုင်ရေးအတွက်ဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေကိုဖြေရှင်းပေးဖို့ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။သတင်းလော်ရီကိုနားဆင်တဲ့အခါမှာလဲဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေး UNHCR ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဘာတွေပြောသွားပါသလဲ
။ In Myanmar too the government has recognized the right of refugees in Bangladesh to return and
ဒါကတော့မြန်မာဆိုရဘက်ကဆောင်ရွက်နေတာရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအစည်းအဝေးမှာပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါမြန်မာအစိုးရကမိုဘိုင်းနည်းပညာဒီအတွက်တရုတ်ကုမ္ပဏီကြီးဖြစ်တဲ့ Huawei နည်းပညာကုမ္ပဏီကိုဆက်လက်အသုံးပြုသွားမယ်အကြောင်းသတင်းဆောင်မကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီနောက်မှာတော့ဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကြေညာချက်ထုတ်ပြန်လိုက်တာနဲ့ပတ်သက်လို့နောက်ဆက်တွဲရိုက်ခတ်မှုတွေကိုလည်းတုံ့သက်တင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်အပေါ်အမေရိကန်အဓိကနိုင်ငံရေးပါတီကြီးနှစ်ခုရဲ့အရေးပါတဲ့လွှတ်တော်မတ်တွေကအပြင်းထန်ဝေဖန်လိုက်ပါတယ်။လွှတ်တော်နှစ်ရဲ့စလုံးကထိတ်တန့်လွှတ်တော်မတ်တွေဖြစ်တဲ့အထက်လွှတ်တော် Republican အများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Democrat အမတ် Nancy Pelosi တို့ကဒီဆုံးဖြတ်ချက်အပေါ်ဝေဖန်ရှုတ်ချတဲ့ကြေညာချက်တွေအသီးသီးထုတ်ခဲ့ကြပါတယ်။ဆီးရီးယားကနေအမေရိကန်တပ်ဖွဲ့တွေကိုရုတ်တရက်ရုတ်သိမ်းလိုက်မယ်ဆိုရင်ရုရှား၊အီရန်နဲ့ဆီးရီးယားသမ္မတအာဆတ်အစိုးရအတွက်ပဲအကျိုးရှိစေမယ်လို့အထက်လွှတ်တော်အများစုကောင်းဆောင်မက်ကွန်နဲကပြောပါတယ်။ Islamic အစွန်းရောက် IS ကိုအမြင့်ဖြုတ်ချေမှုန်းရေးအမေရိကန်ရဲ့ကြိုးပမ်းမှုမှာအရေးပါတဲ့မိဖက်တွေဖြစ်တဲ့ကတ်လူမျိုးစုတိုက်ခိုက်ရေးသမားမဟာမိတ်တွေကိုတစ်ဆာဖောက်တဲ့အကြီးအကျယ်စိုးရိမ်စရာကောင်းတဲ့ဖြစ်ထွန်းမှုလို့အလွတ်တော်ဥက္ကဋ္ဌပလိုစီကပြောပါတယ်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်လင်းစေးဂရဟန်ကတခြားကော်မတီဝင်တဦးဖြစ်တဲ့ဒီမိုကရက်အထက်လွှတ်တော်အမခရစ်ဗန်ဟော်လန်နဲ့ဆွေးနွေးပြီးဖြစ်ကြောင်းတကယ်လို့တူရကီဘက်ကဆီးရီးယားကိုကျူးကျော်မယ်ဆိုရင်ပါတီနှစ်ရပ်ပေါင်းပြီးတူရကီအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့ဆောင်ရွက်ရေးနောက် ISIS ကာလီဖိတ်နယ်မြေတွေကိုရှင်းလင်းတာမှာအမေရိကန်ကိုထောက်ပံ့ခဲ့တဲ့ခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကိုတူရကီဘက်ကတိုက်ခိုက်မယ်ဆိုရင်တော့တူရကီကို NATO မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့ဖို့တောင်းဆိုသွားမယ်ဆိုပြီးတနင်္လာနေ့မှာပဲ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်
American Alliance of Democratic Mart တွေဟာ American ကာဝေးဝင်ကြီးဌာနရဲ့နဲ့သမရအင်ဖီရောဘတ်ဂျက်ရုံးကိုဆိုင်းယက်စရန်တွေပေးရဖို့တင်လာနေကစင်ကော်စာထုတ်ပြခဲ့ပါတယ်။ဒီလိုစင်ကော်စာတွေထုတ်ပြန်တာဟာယူကရိန်းနိုင်ငံကိုစစ်ရေးကူညီမပေးဘဲအချိန်ဆွဲထားမှုနဲ့ပတ်သက်ပြီးသမရဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးကြိုးစားဆောင်ရွက်မှုတွေရဲ့တစ်သိပ်တစ်ပိုင်းလည်းဖြစ်ပါတယ်။ Democratic ထိန်းချုပ်ထားတဲ့ Alliance ကကော်မတီ3ခုရဲ့စင်ခေါ်စာတွေထဲမှာကာကွယ်မှုကြီး Mark Asper နဲ့ရတုံးခံမှန်းကြီး Budget နဲ့စီမံခန့်ခွဲရေးကခိတ္တညင်ကြိုင်မှု Russell Vault ကိုအလုပ်တော်ကတောင်းဆိုတဲ့စာရွက်စာတမ်းတွေကို October 15ရက်နေ့နောက်ဆုံးထားပြီးပေးအပ်ဖို့ပါရှိပါတယ်။သမ္မတ Trump က2020ပြည့်နှစ် American သမ္မတရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ American ဒုတိယသမ္မတဟောင် Joe Biden နဲ့သူ့ရဲ့သား Hunter Biden ကိုစုံစမ်းစစ်ဆေးပေးဖို့ Ukraine သမ္မတကိုတယ်လီဖုန်းနဲ့ဖိအားပေးပြောကြားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး Democrat တွေကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုရဲ့တစိတ်တစ်ပိုင်းဖြစ်သမ္မတ Trump မှာ Ukraine ကိုစီးရဲကူညီပေးမဲ့ကိစ္စနဲ့ Joe Biden ကိုစုံစမ်းစစ်ဆေးဖို့ဖိအားပေးတဲ့ကိစ္စတစ်ခုအကြားဆက်ဆက်မှုရှိမှရှိစစ်ဆေးနေတာလည်းဖြစ်ပါတယ်ခင်ဗျာ
။ Iran နိုင်ငံကအစိုးရစန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာ လုံတင်တဲ့အတိုင်းမလုတ်ခဲ့တဲ့လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လုံရက်အတွက်တာဝန်ခံရမယ်လို့အီရတ်အနာပိုင်တွေကတနင်္လာနေ့မှာအမခန့်ပြောဆိုလိုက်ပါတယ်။တင်းမာမှုတွေပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဂရက်မြို့တော်အရှိမြောက်ဖက်ဆရာစီတီအရက်ကနေစစ်တပ်ကိုလည်းရုပ်သိမ်းခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားညဘက်ဖြစ်တဲ့ပြည်ပခါတွေအတွင်း73ယောက်ထဲမှနေတည်ဆုံခဲ့ပါတယ်။အများပြည်သူအတွက်ပေးတဲ့ဝန်ဆောင်မှုတွေညံ့ဖြစ်လာနဲ့အလုတ်အကန်ရှားပါမှုတွေအပေါ်မကျေနပ်ရာကဆက်ခဲ့တဲ့တောင်းဆိုဆန္ဒပြမှုတွေကနေအစိုးရတာဝန်ရှိသူတွေအကြရီလိုက်စားမှုတိုက်ဖြတ်ရေးအဆုံးသတ်ဖို့အထိပါတောင်းဆိုလာကြပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကစတဲ့ဘက်ဂရက်မြို့တော်နဲ့တောင်ပိုင်းမြို့တချို့ဆန္ဒပြမှုတွေအတွင်တည်ဆုံသူ100ကျော်ရှိခဲ့ပါတယ်။
တဘာဘပဝင်းကျင်ဆိုင်ရာတက်ချွတ်လှရှားသူတွေဟာကဘာတလောဆန္ဒပြပွဲတွေကိုနှစ်ပတ်ကြာဆင်နွှဲဖို့အတွက်တင်းနာနေမှာဆန္ဒပြပွဲတွေစတင်ဆင်နွှဲခဲ့ကြပါတယ်။ကာဗွန်ထုတ်လုပ်မှုကိုရှော့ချဖို့တောင်းဆိုရမှာအာနာဖီဆန္ဒကိုပြသတဲ့အနေနဲ့အခုလိုဆန္ဒပြပွဲတွေစတင်လှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာလူပေါင်း160ဟာလမ်းနဲ့တံတားတွေကိုပိတ်ဆို့မှုကြောင့်ဖမ်းဆီးခံခဲ့ကြရပါတယ်။Extinction Rebellion Group မြို့တုံးမှုကိုဖိဆိုင်ရေးအဖွဲ့လို့ခေါ်တဲ့အဖွဲ့စည်းကနေဦးဆောင်ပြီးကမ္ဘာမြို့ကြီးတွေမှာကျင်းပခဲ့တဲ့ဆန္ဒပြပွဲတွေမှာလူရပေါင်းများစွာပါဝင်ခဲ့ကြပြီးဆန္ဒပြခဲ့တဲ့မြို့ကြီးတွေထဲ Germany, Austria, Australia, ပြင်သစ် Spain နဲ့ New Zealand နိုင်ငံကမြို့ကြီးတွေလည်းပါဝင်ဖြစ်ပါတယ်။ဒီရောက်မြို့မှာတော့ရာသီဥတုပြောင်းလဲမှုဘေးရန်ကြီးကြီးကြောင့်ကမ္ဘာစီးပွားရေးပျက်စီးသွားတဲ့အကြောင်းတမင်ဖန်တီးရေးသားထားတဲ့စာအုပ်တူတွေကိုဆန္ဒပြသူတွေက Wall Street Stock Exchange ကကျွဲရန်ရုပ်တုကိုပစ်ပေါက်ပြီးဆန္ဒပြခဲ့ကြပါတယ်။အဲ့ဒီကျွဲရန်ရုပ်တုပေါ်ထိုင်းတပိတ်စနာပြသူတစားစင်လောက်ကိုလည်းဖမ်းဆီးထိန်းနေကြရတော့လေရက်တဘကပြောပါရယ်နယ်သာလန်နိုင်ငံမှာတော့နာမည်ကျော်အမှုပညာပြတဲ့ဖြစ်တဲ့ Rix Museum ပြတဲ့အပြင်ဘက်ကတစားစင်မှာပိတ်ဆို့နေရယူထားတဲ့လူပေါင်း90ကိုဖမ်းဆီးခဲ့ရတယ်လို့ရက်တဘကပြောပါရယ်မြို့တုံးမှုဖိဆိုင်ရေးအဖွဲ့ကတော့လာမယ့်နှစ်ပတ်အတွင်းမြို့ကြီးပေါင်း60မှာဆန္ဒပြပွဲတွေကျင်းပလိမ့်မယ်လို့မျှော်လင့်ထားကြောင်းပြောပါရယ်ခင်ဗျာ
ဒီအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်နိုင်ရေးအတွက်ဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေဖြစ်တဲ့လွတ်လပ်စွာသွားလာခွင့်နိုင်ငံတွင်းဒုက္ခသည်တွေအရေးဖြစ်ရှင်းဖို့နဲ့နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖြစ်ဖို့စတဲ့အရေးကြီးတဲ့ကိစ္စတွေမှာပိုပြီးထင်သာမြင်သာရှိတဲ့အပြောင်းလဲတွေဖြစ်ထွန်းဖို့လိုအပ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယူ UNHCR ရဲ့အကြိမ်80မြောက်အမှုဆောင်ကော်မတီအစည်းအဝေးကိုတနင်္လာနေ့မှာစတင်တဲ့အဖွဲ့မင်ကုန်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကအထက်သွင်းပြောဆိုတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဌာနေပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့ကြိုးစားမှုကနှစ်ကြိမ်တိုင်တိုင်မအောင်မမြင်ဖြစ်နေတာပါ။နိုင်ငံမဲ့ဖြစ်နေကြတဲ့တိုင်းငယ်ချီတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကထွက်ပြေးသူတွေဟုတ်မဟုတ်စီစစ်ပြီးလက်ခံမယ်လို့အစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကလည်းတည်ဆဲဥပဒေအရသာဆောင်ရွက်ရမယ်လို့ပြောဆိုထားတာဖြစ်ပါတယ်
ပါကစ္စတန်ဝန်ကြီးချုပ်အမရခန်ဟာဒီနေ့အင်္ဂါနေ့မှာတရုတ်နိုင်ငံကိုနိုင်ငံတော်လဲပတ်ခီးသွားရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံမှာတရုတ်သမ္မတချီဂျင်ပင်ဝန်ကြီးချုပ်လီကာရှင်းတို့နဲ့နိုင်ငံဆက်ဆံရေးကိစ္စတွေအပြင်ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံရဲ့မကြာသေးမီကရေးယူဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်ပါတယ်။ကက်ရှမီးယားဒေသကကိုပိုင်အုပ်ချုပ်မှုတစ်စိတ်တစ်ပိုင်းရထားတဲ့အခွင့်အရေးကိုဩဂုတ်လအတွင်းအိန္ဒိယဟိန္ဒူအမျိုးသားရေးဝါဒီအစိုးရကယူသိမ်းခဲ့တယ်လို့မွတ်စလင်အများစုရှိတဲ့ဒီဒေသကိုဖိနှိပ်ချုပ်ချယ်မှုတွေတိုးမြှင့်လှုပ်ဆောင်ခဲ့တာကြောင့်ပါကစ္စတန်ဟာအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးတိုးမြှင့်နေခဲ့ရပါတယ်။ဝန်ကြီးချုပ်ခန်းအနေနဲ့ဒေသတွင်းဖြစ်ပေါ်တိုးတက်မှုတွေနဲ့အတူသိမ်းပတ်ခံဂျမီးယေးနဲ့ကက်ရှမီးယားကဖြစ်ပျက်တွေနဲ့ပတ်သက်ပြီးတောင်ရှားလုံခြုံရေးနဲ့ငြိမ်းချမ်းရေးအခြေအနေနဲ့ပတ်သက်ပြီးအမြင့်ကြီးဖလှယ်သွားမယ်လို့လည်းပါကစ္စတန်ဝန်ကြီးချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ခန်းရဲ့တရုတ်နိုင်ငံခီးစဉ်ဟာလွန်ခဲ့တဲ့တစ်နှစ်သူအာဏာရရှိလာပြီးနောက်ပိုင်းတတိယအကြိမ်မြောက်ခီးစဉ်လည်းဖြစ်ပါတယ်ခင်ဗျ။
India နဲ့ရေခွဲဝေရေးသဘောတူညီချက်နဲ့ပတ်သက်ပြီး Bangladesh အစိုးရကိုဝေဖန်မှုကြောင့်အနိုင်ရပါတီရဲ့တက်ကြွလှုပ်ရှားသူတွေကရိုက်နှက်ခဲ့ကြတာလို့ဆွဆွဲခံရတဲ့တက္ကသိုလ်ကျောင်းသားတဦးရိုက်နှက်တက်ပြတ်ခံရမှုအပေါ်တနင်္လာနေ့မှာ Bangladesh ကျောင်းသားတွေဆန္ဒပြခဲ့ကြပြီးမြို့နှမြို့မှာလက်မအကြီးတွေကိုပါပိတ်ဆို့ခဲ့ကြပါတယ်ရှင်
ဒုက္ခသည်တွေနဲ့ရွှေပြောင်းချေချသူတွေအပေါ်ရန်လိုဆန့်ကျင်မှုနဲ့မြို့သားဝါဒမြင့်တက်လာနိုင်မှုဟာကမ္ဘာတော်ဝါဒနိုင်ငံမဲ့ပပျောက်ရေးစီစဉ်တဲ့ကိုအနေရဖြစ်စေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ကပြောလိုက်ပါတယ်2014ခုနှစ်ကစတင်ခဲ့တဲ့ကုလသမဂ္ဂရဲ့ဆယ်နှစ်ကြာနိုင်ငံမဲ့ပပျောက်ရေးလှုပ်ရှားမှုကြောင့်ကမ္ဘာပေါ်မှာလူပေါင်း200,000ဝန်းနိုင်ငံသားတွေဖြစ်ခဲ့ကြပါတယ်ဒါပေမဲ့အခုဒီစီမံကိန်းတည်တံ့ဝယ်ရောက်လာစီမှာတော့တက်ကြွလှုပ်ရှားသူတွေကစီမံကိန်းနဲ့အောင်မြင်မှုတွေပေါ်ချီးကျူးတဲ့အချိန်ထဲမှာပဲလှုပ်ရှားရများကြီးရှိနေသေးတယ်လို့လည်းပြောကြကြအောင်ပါခင်ဗျာ
Direct from Washington, the voice of America, VOA.
မတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းပါရှင်။အင်္ဂါနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါ။ Bangladesh ကရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်မအောင်မြင်ခဲ့ပေမဲ့ဒုက္ခသည်တွေဌာနေပြန်ရေးအတွက်မြန်မာဘက်ကလမ်းဖွင့်ထားတယ်ဆိုတာနဲ့ဆန္ဒအလျောက်ဌာနေပြန်ရေးကိုအလေးထားတယ်ဆိုတဲ့အရေးကြီးတဲ့သတင်းစကားကိုပါနိုင်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးက UNHCR အမှုဆောင်ကော်မတီအစည်းအဝေးအဖွဲ့မှမှတ်ချက်ပေးပြောဆိုသွားပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာတနင်္လာနေ့ကစတင်လိုက်တဲ့ UNHCR အမှုဆောင်ကော်မတီအစည်းအဝေးအတွင်းနိုင်ငံမဲ့တွေအရေးဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်
။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အကျဉ်း80မြောက်အမှုဆောင်ကော်မတီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျီနီဗာမှာတနင်္လာနေ့ကစတင်လာမှာနိုင်ငံမဲ့တွေအရေးကိုဆွေးနွေးခဲ့ကြပါတယ် UNHCR အမှုဆောင်ကော်မတီအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးတက်ရောက်နေပါတယ်တနင်္လာနေ့အစည်းအဝေးအဖွဲ့မှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒုက္ခသည်အရေးအဖွဲ့မင်းကွန်းမှာရိုဟင်ဂျာတွေထာနေပြန်ရေးအတွက်မြန်မာအစိုးရဘက်ကအသိအမှတ်ပြုထားတဲ့အချက်ကိုအခုလိုထည့်သွင်းပြောဆိုသွားပါတယ
် In Myanmar too the government has recognized the right of refugees in Bangladesh to return
မြန်မာနိုင်ငံအစိုးရက Bangladesh ကဒုက္ခသည်တွေရဲ့ထာနေပြန်ခွင့်ကိုအသိအမှတ်ပြုထားပြီးဆုံးဖြတ်ချက်တွေကိုအတိပေးနိုင်ရေးနဲ့ယုံကြည်ချက်တည်ဆောက်နိုင်ရေးအတွက်ဒုက္ခသည်တွေနဲ့အရေးကြီးတဲ့ဆွေးနွေးမှုတွေစတင်လုပ်ဆောင်နေပါတယ်။ UNHCR နဲ့ UNDP တို့ကလည်းဌာနပြန်ရေးမှာအထောက်အကူပေးတဲ့အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူမှုပေါင်းစည်းရေးဆိုင်ရာစီမံကိန်းတွေဆောင်ရွက်နေပါတယ်။ဒါတွေကအရေးကြီးတဲ့လုပ်ငန်းစဉ်တွေဖြစ်ပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေဖြစ်တဲ့လွတ်လပ်စွာသွားလာခွင့်နိုင်ငံတွင်းကဒုက္ခသည်တွေရွေးဖြည့်ရှင်းဖို့နဲ့နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းရှိဖို့စားရအရေးကြီးတဲ့ကိစ္စရပ်တွေမှာတော့ပိုပြီးထင်သာမြင်သာရှိတဲ့အပြောင်းလဲတွေဖြစ်ထွန်းလာဖို့လိုအပ်နေပါတယ်
။ရခိုင်ပြည်နယ်တွင်း2019ခုနှစ်ဩဂုတ်လနှောင်းပိုင်းကအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတိမ့်နယ်ချီပြီးထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဒီဒုက္ခသည်တွေထာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့နှစ်ကြိမ်တိုင်တိုင်ကြိုးစားခဲ့ပေမဲ့မအောင်မြင်သေးပါဘူး။မြန်မာဆွေရဘက်ကဒုက္ခသည်တွေကိုပြန်လက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူး။ဒါအပြင်နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးလဲခိုင်မာတဲ့အမှကန်ချက်မပေးပါဘူး။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့ဒုက္ခသည်တွေထာနေပြန်ရေးမအောင်မြင်သေးတဲ့အပေါ်မှာအခုလို့ပြောပါတယ်
။ A secondBilateral initiative to commence repatriation in August.
ထားပြီးပြည်ရေးစတင်ဖို့ဩဂလအတွင်းနှစ်နိုင်ငံပူးပေါင်းပြီးဒုတိယအကြိမ်မြောက်ဆောင်ရွက်မှုမှာလည်းဒုက္ခသည်တူတရားမှမပြန်ခဲ့ကြပါဘူး။ဒါကြောင့်ဒီလုပ်ငန်းစဉ်ဟာဆိုရင်ထားနေပြည်ရေးအတွက်ဖွင့်ထားပြီးဆန္ဒလျောက်ဖြစ်စေဖို့အလေးထားတယ်ဆိုတဲ့အရေးကြီးတဲ့သတင်းစကားကိုတော့ပေးနိုင်ခဲ့ပါတယ်။ဒီကြဆိုရင်ဒုက္ခသည်တွေရဲ့တောင်းဆိုချက်တွေနဲ့ရွေးချယ်မှုကသာအခရာဖြစ်တဲ့ပိုပြီးထိရောက်နိုင်တဲ့ခြေကန့်ဆောင်မှုတွေလမ်းပွင့်သွားစေနိုင်တယ်လို့ကျွန်တော်ပြောလင်ပါတယ်။UNHCR အနေနဲ့ကတော့အကြံဉာဏ်ပေးဖို့နဲ့ထောက်ပံ့ဖို့အစဉ်သင့်ရှိနေပါတယ်
။ UNHCR ရဲ့အချင်း80မြောက်အမှုဆောင်ကော်မတီအစည်းအဝေးအဖွဲ့မှာပဲကမ္ဘာတစ်လွှမ်းနိုင်ငံမဲ့ဖြစ်နေချရာသူတွေအရေးကိုလည်းအထူးဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲအပြီးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ UNHCR ရဲ့ချစ်ချည်ရေးတန်တမာ ဩစတြေးလျရုပ်ရှင်တရုတ်ဆောင်ခိတ်ဘလန်ချက်ကကမ္ဘာတလွန်းနိုင်ငံမဲ့ပြဿနာကိုရိုဟင်ဂျာအရေးလိုကြီးထွားမလာစေဖို့လို့တိုက်တွန်းသွားပါတယ
်။ And as we've seen in Bangladesh when I was there the scale of the problem
Bangladesh ကိုကြည့်မယ်ဆိုရင်ကျွန်မအဲ့ဒီကိုရောက်ခဲ့ချိန်မှာနိုင်ငံမဲ့ရိုဟင်ဂျာတွေကြောင့်ဖြစ်ရတဲ့ပြဿနာကအဆမတန်ကြီးမားပါတယ်။ဒီပြဿနာကြီးကနေကျွန်မတို့သိယူကြရမယ်လို့ထင်ပါတယ်။ Data ရင်းပြဿနာလေးကစေစုနှစ်တွေနဲ့ချီကြာလာတဲ့အခါမှာနိုင်ငံနယ်နိမိတ်ကိုကျော်လွန်လာပြီးတဲ့နောက်နိုင်ငံတကာပြဿနာကြီးဖြစ်လာခဲ့တာပါ။ဆိုတော့တခြားနိုင်ငံမဲ့ပြဿနာတွေကိုလည်းအခုဘင်္ဂလားဒေ့ရှ်ကြုံတွေ့နေရတဲ့ရိုဟင်ဂျာပြဿနာမျိုးအထိကြီးထွားမလာစေဖို့လိုအပ်ပါတယ်
။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကကမ္ဘာတလွန်းနိုင်ငံမဲ့ပြဿနာတွေ2024ခုနှစ်မှာအဆုံးသတ်နိုင်ရည်ရွယ်တဲ့ #IBelong ဆိုတဲ့လှုပ်ရှားမှုကို2014ခုနှစ်မှာစတင်ခဲ့ပြီးအခု2019ခုနှစ်မှာလှုပ်ရှားမှုကာလရဲ့ထက်ဝက်ပြေးခြင်းလည်းဖြစ်ပါတယ်။လှုပ်ရှားမှုကာလ၅နှစ်တာအတွင်းနိုင်ငံမဲ့လူဦးရေ2,200ဟာနိုင်ငံသားဖြစ်ခွင့်ရခဲ့ပြီးလည်းဖြစ်ပါတယ်။ဒီနှစ်ဇူလိုင်လမှာပဲကာဂစ္စတန်နိုင်ငံကဖော်ထုတ်သိရှိထားသမျှနိုင်ငံမဲ့ဖြစ်မှုအလုံးကိုအပြည့်အဝဖြည့်ရှင်းပြီးပြီလို့ကမ္ဘာပထမဆုံးနိုင်ငံအဖြစ်ကြေညာနိုင်ခဲ့ပါလေရှင်
။မတ်တင်ကီထိုက်ပါရှင်။အမေရိကန်အပါအဝင်ကမ္ဘာနိုင်ငံတချို့မှာလုံခြုံရေးစိုးရိမ်မှုတွေကိုဖြစ်စေခဲ့တဲ့တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကိုတားမြစ်ပိတ်ပင်မှုတွေရှိခဲ့ပေမဲ့မြန်မာနိုင်ငံကတော့ Mobile ဆက်သွယ်ရေးနည်းပညာတစ်အတွက် Huawei ကိုပဲဆက်လက်အသုံးပြုသွားမှာဖြစ်တယ်လို့ဆုံးဖြတ်ထားပါတယ်။ Google အပါအဝင်အမေရိကန်နည်းပညာကုမ္ပဏီတချို့ကသူတို့ရဲ့ application တွေကို Huawei ဖုန်းတွေထဲပေးမထည့်တော့ဘူးလို့မေးလာကကြေညာခဲ့ပြီးတဲ့နောက်မှာတော့မြန်မာပြည်က Huawei ဖုန်းသုံးဆွဲသူတွေပေါ်ကြရက်ရိုက်ခတ်မှုတွေရှိခဲ့တာနဲ့ပတ်သက်လို့ဆက်လက်ပြီးနားဆင်ပါရှင်။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီ Huawei နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့အခြားနိုင်ငံတချို့ကနိုင်ငံလုံခြုံရေးအတွက်စိုးရိမ်မကင်းဖြစ်မှုတွေရှိနေပေမဲ့မြန်မာအစိုးရကတော့စက်ပြီးအသုံးပြုသွားဖို့ဆုံးဖြတ်ထားပါတယ်။နည်းပညာမျိုးဆက်သစ်ဖြစ်လာတဲ့ 5G ကွန်ရက်ကျိုးမဲ့ဆက်သွယ်ရေးကမ္ဘာတဝန်းလုံးမှာတည်ဆောက်ဖို့လက်ရှိ Huawei ကုမ္ပဏီကလုပ်ကိုင်နေတာပါ။ 5G ကွန်ရက်နည်းပညာကြောင့်လည်းအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားမှာတင်းမာမှုတွေဖြစ်စေခဲ့ပါတယ်။တရုတ်အစိုးရဟာလျှို့ဝှက်ထောက်လန်းရေးလှုပ်ရှားတဲ့နေရာမှာအထောက်ကူရဖို့ Huawei ကုမ္ပဏီရဲ့နည်းပညာပစ္စည်းတွေကိုအသုံးပြုနေတယ်လို့အမေရိကန်အစိုးရအရာရှိတွေကအချိန်အတော်ကြာကလေးကတန်တရားဖြစ်ခဲ့တာပါ။ဒါပေမဲ့ Huawei ကတော့ဒီဆွဆွဲချက်တွေမှန်မှန်ကန်ကြောင်းညှင်းဆိုထားပါတယ်။ပြီးခဲ့တဲ့မေလကတော့အမေရိကန်အစိုးရက Huawei နည်းပညာကုမ္ပဏီကိုနိုင်ငံလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမှာ NDA ရှိတဲ့ကုမ္ပဏီတွေစီးရင်တဲ့ထည့်သွင်းခဲ့တယ်လို့ Google နဲ့အခြား American နည်းပညာကုမ္ပဏီတချို့ကလည်းသူတို့ရဲ့ application တွေကို Huawei ဖုန်းတွေထဲပေးမထည့်တော့ဘူးလို့ကြေညာခဲ့ပါတယ်။ DKR ဟာမြန်မာနိုင်ငံက Huawei ဖုန်းသုံးဆွဲသူတွေကြားမှာအတော်လေးရိုက်ခတ်ခဲ့ပါတယ်။မေလ21ရက်နေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Huawei မြန်မာရဲ့ပြည်သူ့ရေးရာနဲ့ဆက်သွယ်ရေးဌာနညွှန်ကြားမှု Mr. Jubo ကအမေရိကန်ရဲ့တားမြစ်ပိတ်ပင်မှု Google ရဲ့ကြေညာမှုတွေကြောင့်စိုးရိမ်စရာမလိုကြောင်းနဲ့မြန်မာသုံးဆွဲသူတွေအနေနဲ့အရင်လိုပဲ application တွေကိုဆက်လက်ဝယ်ယူအသုံးပြုနိုင်တယ်လို့ပြောခဲ့ပါတယ်။ပြည်ရင်းတရုတ်ဖုန်းသုံးဆွဲသူတဦးဖြစ်တဲ့မတ်တက်မွန်ဖြူကတော့လက်ရှိ Huawei ဖုန်းသုံးဆွဲသူတွေကဆက်ပြီးသုံးနေကြပေမဲ့ဖုန်းတစ်ဝယ်မယ်ဆိုရင်တော့Huawei ဖုန်းကိုရှောင်ကြတာများလာကြောင်းအခုလို VOE ကိုပြောပါရယ
်ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီ US နဲ့ဒီ Huawei ဒီမှာ Facebook အရေးယူတာနဲ့ဒီ Google feature တွေကတုံးလို့ရမှာလားမရဘူးလားအငင်းပွားတာတွေအစောပိုင်းကရှိခဲ့တဲ့အတွက်ကြောင့်မို့လို့ဒါပြင်းပြင်းထန်ထန်ရိုက်ခတ်မှုကတော့ဖြစ်တယ်အဲ့တော့မြန်မာပြည်သူတွေအားလုံးကလည်းအခုချိန်မှာဒီကမ္ဘာလုံးကဟိုတနည်းအားမှာဖြစ်ပြီဆိုရင်အားလုံးကချက်ချင်းပဲတိကျရတာဖြစ်တဲ့အတွက်ကြောင့်မို့လို့ဟုတ်ပေါ့နော်ဒီ Huawei product တွေအပေါ်မှာအရန်ကိုတန်တရားရှိသွားတယ်အရန်ကိုစိုးရိမ်တာတွေကဒီမှာလွန်ကဲလွန်လွန်ကဲကဲဖြစ်သွားတော့ဟောရေးစီမှများအကြွေများပေါ့နော်အခုလက်ရှိတာအသုံးပြုလို့ရနေသေးတယ်တုံးလို့ရနေပြီမဲ့ရေးစီမှများတစုံတရာတုံးလို့မရတော့ဘူးဆိုပြီးရုပ်တရက်ဖြစ်လာရင်ဘယ်နဲ့လုံးမလဲဆိုတဲ့အတွေ့နဲ့အခြား brand တွေကိုရွေးချယ်ကုန်ကြတယ်ဆိုတာတော့ကျွန်မမြင်နေရတယ
်သူကိုယ်တိုင် Huawei ဖုန်းသုံးခဲ့သူတဦးဖြစ်ခဲ့ပြီမဲ့ယုံကြည်မှုနည်းလာတဲ့အတွက်အခြားတရုတ်ဖုန်းအမျိုးအစားတွေကိုရွေးချယ်သုံးဆွဲနေကြောင်းလည်းမတ်တက်မွန်ဖြူကပြောပါရယ်
ကျမနေနေတော့ဟာဝေးကိုတော့ရွေးချယ်မှာမဟုတ်တော့ဘူးမရွေးချယ်ခြင်းတော့ဘူးပေါ့နော်ကျမနေနေရာစိတ်ထဲမှာစိတ်ပူနေတာရှိနေပြီပေါ့နော်အဲနောက်တစ်ခုအတူနဲ့အပြိုင်ရှင်ရွေးစရာရှိရဲ့ဖုန်းတွေကလည်းအကောင်းကြီးအများကြီးပေါ်နေပြီဖြောင်းမီလို့ဗီဗိုလို့ပေါ့နော်မားကတ်ထဲမှာအရင်ဟာဝေးနဲ့အပြိုင်ရွေးလို့ရနေတဲ့ကောင်းတဲ့ Android တေယိုဖုန်းအကောင်းစားတွေနဲ့ရှိနေတဲ့အတွက်ကြောင့်မို့လို့ကျမနေနေအဖုန်းတစ်ခုရွေးချယ်ရမယ်ဆိုလို့ရှိလို့ရှင်ကျမအချားဘရန်ဒီကိုပဲရွေးချယ်တော့မယ်
မြန်မာနိုင်ငံလူဦးရေ50%တုံးတန်းကျော်တဲ့ကတုံးပုံတစ်ပုံလောက်အတွက်ဆက်သွယ်ရေးကွန်ရက်တွေထောက်ပံ့ပေးနေတယ်လို့ဟွာဝေးမြန်မာရဲ့အကြီးအကဲမစ္စတာဂျူဘိုကဆိုပါတယ်။ဒါပြင်စီးပွားရေးလုပ်ငန်းတွေမှာရောပုဂ္ဂိုလ်တဦးချင်းစီအတွက်ပါဆက်သွယ်ရေးကွန်ရက်ဝန်ဆောင်မှုပေးမှာဖြစ်တယ်လို့သူကပြောပါတယ်။ မြန်မာဆက်သွယ်ရေးနဲ့နည်းပညာဝန်ကြီးဌာနကအစင်းရရှိတအူးကလည်း5G ကွန်ရက်နဲ့ပတ်သက်လို့လာမယ့်နှစ်နှစ်သုံးနှစ်အတွင်းတိုးတက်လာဖို့မြန်မာဟာအစင်းဖြစ်နေတယ်လို့ဒီနေ့အစောပိုင်းစပိန်နိုင်ငံမှာပြုလုပ်တဲ့မိုဘိုင်းဖုန်းညီလာခံမှာပြောကြားခဲ့ပါတယ်ရှင်။ အင်္ဂါနေ့နေ့ကင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ စောစောကသတင်းတွေထဲမှာကြားခဲ့ရတယ်လို့ဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုတ်သိမ်းမယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်ကြောင့်နိုင်ငံရေးလောကမှာဝေဖန်ပြောဆိုမှုတွေပြင်းထန်ထန်ရှိနေပါတယ်။ ဆိုတော့အင်္ဂါရီအခုဒီအီရက်အရှေ့မြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရောက်မယ်လို့အမေရိကန်သမ္မတထရန့်ကပြောလိုက်တဲ့အတွက်နိုင်ငံရေးလောကမှာဝေဖန်ကန့်ကွက်မှုတွေရှိနေတာတွေ့ရပါတယ်။အဲ့ဒီဒေတာမှာရှိနေတဲ့
ကတ်စ်ရေဖွဲ့ထားတဲ့ YPG သူတို့ကတော့ကတ်စ်တာကွေတပ်ဖွဲ့လို့ခေါ်တယ်။အဲ့ဒီတပ်ဖွဲ့တွေဟာ IS တွေကိုတိုက်ခိုက်ချေမှုနဲ့နေရာမှာစီရန်ကမြေပြင်မှာပါဝင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့အဓိကမဟာမိတ်တွေလည်းဖြစ်ပါတယ်။အခုခါမှာအမေရိကန်က IS တို့ရဲ့ခြေကုပ်စခန်းဖြစ်တဲ့သူရဲ့ကယ်လီဖိတ်နယ်မြေကိုချေမှုနိုင်လိုက်ပြီလို့ဆိုပေမဲ့လည်း IS အကြမ်
to cook two town payment loop, Johnny Aaron Moglange. Error, cat day draga, long jomu mia nauna.
Sid zong sura leve to get off. Turkey nine and them are Suya Duka de Bong Yamazosin, Fennec, your senior. Ada, a Duka there was a cut street name him as Ruas, a company business of Walla Pepper. Suya Duka there does come from him, Pete, cut Suya Lunuet or the figure, Pissima Mosu Sajavare.
Ero, Turakia, your YPG catgo, Baja, Taichiara.
Rananese, cut she had to get off. Kabama Louis, some on Liz and Yvasibio. မျိုးသားနိုင်ငံတစ်ခုလည်းမရှိပါဘူးသူကနိုင်ငံစုံပြန့်နှံ့မိနေရတဲ့အထူးသဖြင့်ဆီးရီးယားမှာနေတဲ့အီရတ်မှာရှိတဲ့တူရကီမှာရှိတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာပဲသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးရနေမျိုးဆိုတာလေတစ်ခုစီနေဖြစ်ပါတယ်လင်းငါသံလို့ရှိရတယ်ထင်တယ်ဆိုတော့အဲ့ဒီဒေသကကတ်စထရီဖက်စီထားတဲ့ YPG ကိုတူရကီအစိုးရကမကြိုက်ဘူး။ဘာကြောင့်လဲဆိုတော့တူရကီနိုင်ငံတွင်းမှာရှိတဲ့PKK ဆိုတဲ့အလုပ်မှာပါတဲ့ကတ်စ်ပါတီ။အဲ့ဒီပါတီကိုတူရကီအစိုးရကအကြမ်းဖက်အဖွဲ့လိုကြီးညာထားတယ်။ဆိုတော့ဒီ CIA
အစိုးရလက်ထဲထိုးကျွေးလိုက်သူဖြစ်မသွားဘူးလားအင်ကေအဲ့ဒါရောဘာကြောင့်လုတ်ချင်ရတာလဲကျွန်တော်ချင်းကတော့တူရကီဟာအမေရိကန်ရဲ့နေတူဖွဲ့ထဲမှာပါတဲ့အရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်နောက်ပြီးတော့တူရကီဟာရုရှားနိုင်ငံကိုပိတ်ဆို့ဖို့အတွက်တောင်ပိုင်းမှာထွေနေထားရလဲပဲသိအရေးကြီးတဲ့နေရာတစ်ခုဖြစ်ပါတယ်ဒါအပြင်
the American Siga Turigo Lena Yangchine, Patriots Way Lena, Dama Turia or Russia Siga Lenego Wedgine, Tunjika Wesneko. So I Lena Yangchine Kisamago, Nabio, Russia who hunt down my Makisamago, Turkey, Jinimu, American Tamna, think your lady, Diga Achin, a young young.
ဒါကမိုင်းရင်းပြောဆိုကတ်ဆွေတို့သူကထူကြည့်ပြီးတော့သူကြီးကိုသူ့ဘက်လောက်အောင်ဆွဲယူရလို့ပြောရင်လည်းပဲမှတ်မယ်မဟုတ်ဘူးထင်ပါတယ်ကျေးဇူးတင်ပါတယ်ရှင်ဒါကတော့ဦးကျော်စံသာတုံးသက်တင်ပြသွားတာပါနောက်ထပ်တုံးသက်ချက်တင်တဲ့ပုဂ္ဂိုလ်အမေရိကန်ရဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးပွဲထပ်ပြတ်သွားတဲ့အကြောင်းမှာဆိုးမျိုးကနေဘီလ်ဂဲလူတရင်ပိတ်ဖို့ထားတာကိုကိုငင်း
လဲကင်းမြောင်ဂေးက
ဘာရလာမှမထပဲဒီညီနိုင်ပွဲပြတ်သွားခဲ့ရတဲ့ဒီခံကတော့အမေရိကန်ဖြစ်ပြီးတော့သူတို့ဟာအမြင်ဟောင်းသူတို့ရဲ့တွေးခေါ်ဟောင်းတွေကိုဆွလွချင်းမရှိလို့ပ
ါဒါပေမဲ့ဒါဟာလည်းအစမ်းတော့မဟုတ်ပါဘူးမြောက်ကိုရီးယားကိုယ်စားလှယ်တွေဟာအသာစီးရဖို့အတွက်ဆွေးနွေးပွဲကထွက်သွားနေကြပါဒီတစ်ခါဆွေးနွေးပွဲမှာအသစ်ပါလာသူကဒေါ်နယ်ထရန့်ဖြစ်ပြီးမြောက်ကိုရီးယားနဲ့ဆွေးနွေးပွဲမှာနှစ်ခါတောင်ထွက်သွားမှုပါတယ်ပထမတစ်ခါကကင်ဂျုံအုန်းနဲ့ပထမဦးဆုံးမတွေ့ခင်လေးပါနောက်သတင်းပတ်အနေငယ်အကြာမှာတော့ထရမ်ကကင်ကိုတွေ့ခဲ့ပါတယ်။ဒါပေမဲ့ဟန်နွိုင်းမှာဒုတိယအချိန်တွေ့တဲ့အချိန်မှာတော့ထရမ်ကကင်နဲ့တွေ့တာမှာစောစောစီစီနှုတ်ထွက်ခဲ့ပါတယ်။ကင်ကဒီခရီးအတွက်ရထား၃ရက်စီးလာပြီးတော့အခုနောက်ဆုံးတစ်ခေါက်နှုတ်ထွက်လိုက်တဲ့အချိန်မှာတော့အဲ့ဒီတုန်းကအဆက်ကွဲသွားတာကိုမမေ့သေးပါဘူး။ဘုံရောင်ရှိကရုံစေးတက္ကသိုလ်ကသူ့တည်တည်ပါ။
And they want to take some place.
Donald Trump လုံနေကြအကွက်ထဲကကစားနည်းချို့ကိုထုတ်သုံးလိုက်တဲ့သဘောပါပဲ။ဘာလို့လဲဆိုတော့ငါတို့အရင်လုံးမယ်ဟန်နွိုင်းမှာငါတို့ပားရိုက်ခံလိုက်ရတယ်ငါတို့ထိတ်တန်းကောင်းဆောင်ကြီးရဲ့ဂုံတိတ်ခါကိုကာဝယ်ဖို့ကိုယ်စလဲကင်မြုံကင်းကအမေရိကန်တွေရဲ့ပားကိုရိုက်ဖို့ပြင်လာခဲ့ပြီးသားပါ
အခုလိုဟန်လုံးနေကြပင်မဲ့လဲနှစ်ဖက်စလုံးမှာစကားဆက်ပြောဖို့အကြောင်းတွေကရှိပါတယ်ထရမ့်ရဲ့ပြည်တွင်းကပြဿနာတွေရောင်ကြီးတော့လည်းမဟုတ်ပါဘူးရာမွန်ပက်ချီကိုပါတူကလန်ဒန်ကင်းကောလိပ်ကပါ
ထရမ့်တွက်ကတော့မြောက်ကိုရီးယားနဲ့သဘောတူညီချက်ရရင်နိုင်ငံရေးအောင်မြင်တယ်လို့ပြောနိုင်ပါပါ။ဒါကြောင့်လဲကင်ဘက်ကခက်တင်းကစားနေတယ်လို့ကျွန်တော်ထင်ပါတယ်။တကယ်လို့သမရကိုရေးယူဖို့ကိစ္စသာ82လာမယ်ဆိုရင်တော့မြောက်ကိုရီးယားဘက်ကအလျှော့ပေးဆက်ဆံဖို့ထပ်လုပ်လာမယ်လို့ကျွန်တော်ထင်ပါတယ်
။ကင်နဲ့သဒုထအချိန်ထပ်တွေ့ခြင်းတယ်လို့ထရမ့်ကပြောပါတယ်။ဒါပေမဲ့အခုချိန်မှာထပ်တွေ့ခြင်းနေတဲ့ထရမ့်ရဲ့စိတ်ကြောင့်သူ့ဘက်ကကိုယ်စားလှယ်တွေကိုချုပ်ထားတယ်လို့ဖြစ်နေတယ်လို့တချို့လေးလာသူတွေကမြင်ပါတယ်။
I think the issue အခုပြဿနာကမြောက်ကိုရီးယားကဒေါ်နယ်ထရမ့်နဲ့ဒိတ်ရဲ့သဘောတူညီမှုရကျင်တာလို့ကျွန်တော်ထင်ပါတယ်။အလုပ်သဘောအဆင့်ဆွေးနွေးပွဲတွေမှာမဆက်ဆံနိုင်ပါဘူး။ဒါကတော့သိသိသားပါတယ
်။အခုလောလောဆယ်မှာတော့မြောက်ကိုရီးယားကထရမ့်ပေါ်မူတည်တယ်လို့ပြောထားပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကအင်ကိုပြန်တဲ့လမ်းမှာအမေရိကန်အနေနဲ့မြန်မြန်အလျှော့မပေးရင်ထိတ်လန့်ပွဲရာလုံရက်တွေကိုထပ်မြင်ရမယ်လို့သတိပေးထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံတော်နိုင်ငံသားသားအလုပ်သမားတွေကို3လအတွင်းဖမ်းဆီးခဲ့တဲ့အထက်မှာမြန်မာနိုင်ငံသား1000ကျော်ရှိခဲ့ပါတယ်။ထိုင်းခြေဆိုင် VOE သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းကခရိုင်ဒေသအသီးသီးမှာတရားမဝင်အလုပ်လုပ်ကင်နေကြတဲ့နိုင်ငံသားသားတွေကိုဖမ်းဆီးခဲ့ရမှာဘန်ကောက်မြို့ကထနုံခေါက်ဆန်လမ်းမှာတော့နိုင်ငံသားသားအလုပ်သမား20ကျော်ကိုဒီအပိုင်းတွင်ဖမ်းမိခဲ့ပြီး3လအတွင်းမှာတော့တရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသား100ကျော်ကိုဖမ်းဆီးခဲ့တဲ့အကြောင်းထိုင်းရနာပိုင်းတွေကထုတ်ပြန်ပြောဆိုခဲ့ပါတယ်။ရွှေပြောင်းလုပ်သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ်
။ဒီ3လတည်းမှာဆိုရင်ဒီကြေရတက်မှာလည်းကျွန်တော်တို့ကလည်းဟိုတရားဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေအလုံးတွေ့ခဲ့တယ်။ပါစားထိုင်းနိုင်ငံတိုင်းနိုင်ငံမှာခေါ်ဆက်ခွန်ခွန်ဆက်ဖြစ်ရှိရဆိုတော့မြန်မာနိုင်ငံရတဲ့ဟိုဒေတာမျိုးတော့ရှိရဆိုတော့တရားမှုနေဆက်ကျမှုတွေအခုလည်းရှိနေပြီဆိုတော့သိရတယ်ကျွန်တော်ပြီးလောက်ကတော့ကျွန်တော်မြန်မာနိုင်ငံမှာတရားဝင်စစ်အချုပ်မှအမှုစဉ်းစားတဲ့ပုဂ္ဂိုလ်တွေအားလုံးကလည်းထိုင်းနိုင်ငံရောက်တယ်သို့တော့အမှုရဲ့ဥပဒေသဘောတရားကိုသူနားမလည်ဘူးနောက်ပြီးရောက်တဲ့သူအချမ်းမြောင်ရဲ့ကြောတယ်တရားမဝင်ဖြစ်နေတဲ့တရားရတော့များနေပါပြီ
။ဘန်ကောက်မြို့ကထိုင်းလူမှုကြီးကြပ်ရေးအာဏာပိုင်တွေကတော့စစ်စင်ရေးတွေလုပ်ပြီးလူကုန်ကူးမှုတွေလုပ်နေတဲ့သူတွေနဲ့တရားမဝင်အလုပ်လုပ်ကင်နေသူတွေကိုဖမ်းဆီးမှုတွေလုပ်ခဲ့တာလို့ဆိုပါတယ်။အစိုးရတင်လက်ထက်မှာနိုင်ငံတော်ဝန်ကြီးချုပ်ရဲ့ညွှန်ကြားချက်အရလူကုန်ကူးမှုတိုက်ချက်ရေးတွေကိုအဓိကလှုပ်ဆောင်နေတဲ့အကြောင်းနဲ့အသက်မပြည့်သေးတဲ့လူကုန်ကူးခံရသူတွေကိုလည်းကယ်ဆယ်နိုင်ခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်။ဒါ့အပြင်လူကုန်ကူးမှုတွေနဲ့ဆက်ဆက်ပြီးတရားမဝင်ခိုးဝင်လာပြီးအလုပ်လုပ်ကင်နေသူတွေကိုလည်းဖမ်းဆီးခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုံးလင်းသွားမှာပါအခုဒုတိယပိုင်းနာယူဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
ဒီမှာကျွန်တော်တို့ထောက်ပတ်ဆိုရင်ဒီအမေရိကန် Expat တွေကကျွန်တော်တို့2013လောက်တည်းကဖြင်းရလာပေးရပါဘူးနော်ဖြင်းလာပြီးတော့ကျွန်တော်အဲ့တော့
ဒါကတော့အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အခုတော့ကျွန်တော်တို့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာနဲ့ကိုညံဝင်းအောင်တို့ကကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံမှာပဋိပက္ခတွေပြန်ဖြစ်လာလို့တရုတ်ရဲ့ကဘလန်စီမံကိန်းနေကွေးဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia Review မှာ David Green ရေးတဲ့ဆောင်းပါးကိုဖတ်ရပါတယ် NCA လက်မှတ်မထိုးတဲ့အဖွဲ့တွေနဲ့အပြစ်ရစဲရေးမတူးချဲ့တော့ဘူးလို့အစိုးရစစ်တပ်မကြသည့်မိကကြေညာလိုက်တဲ့အတွက်တရုတ်ရဲ့ကဘလန်စီမံကိန်းအခက်ကြုံသွားရတယ်လို့စာရေးပါတယ်ပြည်ဆောင်စီမံကိန်းကတော့အစကတည်းကရပ်ဆိုင်နေကြတာဖြစ်ပေမဲ့တရုတ်ဥဆောင်စီစဉ်နေတဲ့မူဆယ်လာရှိုးမန္တလေးရထားလမ်းစီမံကိန်းကတော့မြောက်ပိုင်းမှာတိုက်ပွဲတွေပြန်ဖြစ်ပြီးနောက်တနည်းမှာပဲတည်ငြိမ်မှုမရှိတော့ရဆန်းရရပါတယ်။မြောက်ပိုင်းမဟာမိတ်တစိတပိုင်းဖြစ်တဲ့အေအေနဲ့လည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာပြန်ပြီးဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်လာရေးအတွက်အတားအဆီးဖြစ်ရတယ်လို့ဆိုပါတယ်။မြောက်ပိုင်းမဟာမိတ်တွေနဲ့ဖြစ်နေတဲ့ပဋိပက္ခမှာသူတို့ဂျာဝင်ဖြစ်ရှိနိုင်စွမ်းရှိရဆိုတာကိုတရုတ်ကပူပြီးတွက်ထားခံရှိတယ်လို့ပညာရှင်တူကိုကူကဖော်ပြပါတယ်။ဒါပေမဲ့အောင်မြင်မှုမရခဲ့ပါဘူးတဲ့။တချိန်တည်းမှာပဲအိန္ဒိယသမုဒ္ဒရာကုန်သွယ်ရေးနဲ့ဖြန့်ကျက်နေရာယူမှုအထက်ရှာဖြစ်ဖို့ရည်မှန်းထားတဲ့ကြောက်ဖြူဖွံ့ဖြိုးရေးစီမံကိန်းဟာဆိုရင်လေမြန်မာအနေနဲ့ကျွေးမီအန်ဒီရယ်ဆိုရင်ပြီးပမာဏလျှော့ချလိုက်တဲ့အတွက်တရုတ်စစ်တမ်းကမဖြစ်တော့လို့ရပ်ဆိုင်နေတယ်လို့ရေးပါတယ်စစ်မှုရပ်ကွက်တွေနဲ့ကုသန်းရောင်းဝယ်ရေးဖွံ့ဖြိုးမှုတွေအတွက်တိစောက်နေတဲ့စီးပွားရေးစင်ကြံဒေသအားလည်းပဲတည်ငြိမ်တဲ့စွန့်ရင်အထောက်ပံ့မရနိုင်တဲ့အတွက်တရုတ်ဘန်တွေကငွေထုတ်ပေးဖို့လက်တွန့်နေကြတယ်လို့ရေးပါတယ်။တကယ်တော့ဒီစီမံကိန်းဟာ UN ဒေသအစိုးရကအဓိကလှုပ်ဆောင်တဲ့စီမံကိန်းတာဖြစ်ပါတယ်တဲ့။မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေအစည်းအဝေးထဲမှာတရုတ်ဟာစင်ကာပူပြီးရင်ဒုတိယအများဆုံးဖြစ်နေသေးပေမဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုဟာစီမံကိန်းပေါင်း120ကျော်မှပြန့်ကျဲနေပြီးတော့ BRI လို့ခေါ်တဲ့ကဘလန်စီမံကိန်းလို့ဒေါ်လာသန်းပေါင်းမြောင်များစွာတန်ဖိုးရှိတဲ့လုပ်ငန်းမျိုးမဟုတ်ဘူးလို့လည်းသူကဖော်ပြပါတယ်။ပုဂ္ဂိုလ်ကပူရှံရငွေနဲ့တိဆောက်ရေးလုပ်ငန်းတွေလုပ်ဖို့အတွက်လိုအပ်ချက်စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာ၊ကုန်သွယ်ရေးဆစ်ဖြစ်နေတာ၊ဟောင်ကောင်မငြိမ်မသက်ဖြစ်နေတာတွေကြောင့်အခက်ကြုံနေရတဲ့အတွက်လည်းတရုတ်ဟာမြစ်ဆုံစီမံကိန်းပြန်ဆဖို့ NLD ကိုဖိအားပေးနေတယ်လို့လည်းရေးထားပါတယ်။သို့တော်လည်းပဲ NLD ဟာအခုခါမှာလာမယ့်နှစ်အတွက်ရွေးကောက်ပွဲကူတာအဓိကထားနေရခြင်းဖြစ်ပါတယ်။မြစ်ဆုံကိုကာကွယ်ရဟာမြို့သားအချုပ်အခြာအာဏာကိစ္စလည်းဖြစ်နေပါတယ်။ဒါကြောင့်မြစ်ဆုံကိုပမာဏလျှော့လုပ်မယ်လို့ဆိုလာသည့်တိုင်အောင်ဖြစ်နိုင်ွယ်မရှိဘူးလို့ကြွန့်ကျင်သူတွေကသုံးသပ်နေကြကြောင်းရေးသားထားပါတယ်ခင်ဗျာ
။အာဆန်တွေ့တတိပေးချက်ရေဒါနဲ့အဖမ်းရခဲ့အောင်တီထွင်ထားတဲ့ရုရှားလို့တိုက်လေယာဉ်တွေလာပြီးဘယ်သူဝယ်မှလဲဆိုတဲ့ခေါင်းစဉ်နဲ့ National Interest ကမ္ဘာကြီးရစားဆောင်မှာချာလီခေါင်းကြီးတဲ့ဆောင်းပါးကိုဖတ်ရပါတယ်။ဩဂုတ်လကုန်နဲ့စတေမာလာဇန်ပိုင်းရုရှားနိုင်ငံက Max 2019လေကြောင်းပြပွဲမှာ Sukhoi Su-57E အမျိုးအစားနိုင်ငံသားတင်ပို့မဲ့အဆင့်မြင့်တိုက်လေယာဉ်တွေကိုခင်းကျင်းပြသခဲ့ပြီးဘယ်သူဖြစ်ဖြစ်ဝယ်ယူခွင့်ပေးထားပါတယ်။ရုရှားနိုင်ငံဆိုင်ရာမြန်မာတံအမတ်ကြီးကသူတို့အနေနဲ့လည်းဒီဂျက်တိုက်လေယာဉ်တွေကိုစိတ်ဝင်စားကြောင်းအရေးအမွေပြောကြားခဲ့ပါတယ်။ မြန်မာတပ်မတော်လေတပ်မှခင်မီဂျက်တိုက်လေယာဉ်တွေအများကြီးမရှိပါဘူး။ကမ္ဘာလုံးဆိုင်ရာစစ်တပ်စွမ်းရည်နဲ့အင်အားကိုလေ့လာတဲ့ The Military Balance သုတေသနအဖွဲ့ရဲ့2019စာရင်းအရမြန်မာလေတပ်မှရှေ့တန်းစစ်မြေနာ3 MiG-29 အနည်းငယ်နဲ့ခင်မီမီတော်တဲ့တရုတ်လုံ F-7 တိုက်လေယာဉ်ကအများစုဖြစ်တယ်လို့ဆိုပါတယ်။မြန်မာစစ်တပ်ဟာ2018ခုနှစ်အတွင်းSU-30 အမျိုးအစားအင်ဂျင်နှလုံးတက်ရုရှားတိုက်လေယာဉ်6ဆင်းကိုဝယ်ယူဖို့အမှားသာပို့ခဲ့ပြီးအခုတော့3ဆင်းမြန်မာတပ်မတော်ကိုလွှဲပြောင်းပေးခဲ့ပြီလို့ဖော်ပြထားပါတယ်မြန်မာစစ်တပ်ဟာ SU-75 အမျိုးအစားကိုစိတ်ဝင်စားခဲ့ပေမဲ့ SU-30 အမျိုးအစားကိုသာမှားရတာကအစိုးရက SU-30 အပိုးပစ္စည်းဝယ်ယူဖို့စစ်သုံးဘတ်ဂျက်ချပေးလာရင် SU-30 တွေကို SU-75 အဖြစ်လွယ်တကူပြောင်းလဲနိုင်တာကြောင့်ဖြစ်ပါတယ်SU-75 ရဲ့ခံမှန်းကြေစင်းတော့ဟာတစ်စင်းကိုဒေါ်လာ45သန်းကနေ54သန်းကြားရှိတယ်လို့ဖော်ပြပါတယ်။2018မှာမှာယူခဲ့တဲ့ SU-30SM တွေကိုအတိုင်းအတာတစ်ခုတည်းအဆင့်ထမ်းမြင့်လို့ရပြီးမော်ဒယ်အသစ် SU-35 နဲ့ဆင်တူသွားနိုင်တယ်လို့ရေးသားထားပါတယ်။တကယ်တော့မြန်မာတပ်မတော်ဟာ SU-75E ရုရှားဂျက်တိုက်လေယာဉ်တွေကိုတုံးဖို့လိုအပ်နေပြီလားဆိုတာကိုလည်းဆောင်းပါးရှင်ကမေးခွန်းထုတ်ပါတယ်။မြန်မာစစ်တပ်ကတိုင်းသားသဘုံတွေကိုမြေပြင်ထိုးစစ်ဆင်ရမှာ SU-30SM တိုက်လေယာဉ်တွေကိုသုံးကောင်းသုံးနိုင်တယ်လို့မြန်မာတိုင်းသတင်းစာပါဖော်ပြချက်ကိုလည်းဆောင်းပါးရှင်ချာလီဂေါကကူကားထားပါတယ်။အပြည့်စုံကို nationalinterest.org စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။မနက်ကဟာစစ်စုရလက်ထက်တလျှောက်လုံးမှာလူခွေင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုဘဝပြောဆိုဝေဖန်တာတွေခံခဲ့ရပြီးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယတစုရလက်ထက်မှာလူခွေင်းကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံတတိယကော်မတီမှာမကြခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွေင်းနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့စုရအာဏာယူလာချိန်မှာလူခွေင်းနဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်ယတဆုရရဲ့လုပိုင်ခွင့်ပဲနင်းနေလို့လားသရရှင်တွေဘလို့ယူဆကြပါလဲ။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွနေကြမှာဖြစ်ပါတယ်။ပအဝင်ဆွနေမြင်းများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ထားလို့လည်းရပါတယ်။VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ
။ကိုသားမျိုးတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမှုထပ်မံဖိတ်ခေါ်ပါရရှင့်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကစတင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပေးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေးစားဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Let me foot the bill for this.
Now ta na sin chi ja ya aw.
Let me foot the bill for this.
De be ga ro jma pi pya si su da be phit par de. Di niya ma foot foot ga kriya a ni ne tong tha da phit pi ban ga de be ga ro site thau pi de tabor be phit par de. Tatiya de myu pyo nai da ga ro
Let me. It's my treat.
Now ta na sin chi ja ya aw.
Let me. It's my treat.
De be ga ro ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးရှိပါတယ်စိတ်ချမ်းသာရအောင် ကျွေးတာ၊ငွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုညှိနှွန်းပြောဆိုတာဖြစ်ပါလေ။စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲ။အနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြခြေဆိုရင်ရောဘယ်လိုပြောမလဲ
။ Dutch treat.
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Dutch treat.
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်ခေါက်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ D-U-T-C-H Dutch ကဘေးကလာတယ်လေ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနိုင်ပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူးစင်ကပေါ့ဥပမာ courage ဆိုတဲ့တက်တီကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တက်တီကြောင်းတာကိုဆိုလိုပါလေဥပမာသူကအရက်မှုမှတက်တီရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာတွေ့ကိုပေးကြည့်ဆိုတဲ့သဘောရောက်ပါလေတော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြည့်ဆိုရင်တော့
Dutch treat
နောက်တစ်မျိုးပြောနိုင်တာက
go Dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါတယ်
ဒါကတော့ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာအစီအစဉ်ဖြစ်ပါတယ်။အခုတော့စီးပွားရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါ။မြမတက်တီးဝလံအဓိကဈေးကွက်ဖြစ်တဲ့တရုတ်ဘက်ကအရင်လိုတရားမဝင်တင်ပို့လို့မရတော့ဘဲတရုတ်အစိုးရရဲ့တရားဝင်ခွင့်ပြုချက်ရမှရောင်းချနိုင်တဲ့အတွက်မြမစိုက်ပျိုးရေးလောကမှာအချိုးအကွေကြီးတစ်ခုဖြစ်လာပါတယ်။မြမနိုင်ငံထောဘက်တီးစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းတွဲဘက်အတွင်မှုကိုကျော်စိုးမင်းကိုမတ်တင်ကီထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်။ကုန်တယ်လာဆွေးနွေးတယ်ပထမမေးတဲ့ချက်ကဘာလို့ဆိုတော့တရဝင်တွင်တွင်ခွင့်ရပြီလားပေါ့22ပေါက်ရှိတယ်အဲ22ပေါက်ကနေတရဝင်တွင်တွင်ရပြီလားဆိုတော့ကျွန်တော်တို့လုံနေတော့ဖြစ်နေတယ်ဒုတိယတစ်ချက်ကသူတို့ကပတ်စံစီရဲ့အတွက်ဥမာထောဘက်စီဆိုဥမာပြောမှာပေါ့เนาะကျွန်တော်ထောဘက်စီကြောင်းမှသိတာပေါ့ဆိုတော့အခုချီလီယာနေဝင်ခွင့်ရပြီနယူးဇီလန်နေဝင်ခွင့်ရသူတို့ပတ်စံအဓိကမဟုတ်တော့သူတို့ဆစ်ဖူးဆစ်တီရောအဓိကထားသွားနေရဆိုပေါ့เนาะအဲ့တော့သူတို့အဲ့ဒါအဲ့လိုနိုင်ငံတွေကိုဝင်ခွင့်စပေးနေပြီအဲ့တော့ကျွန်တော်တို့ကစူးစမ်းနေရပေါ့เนาะအခုစီဝါကူတန်နဲ့ဒီကျွန်တော်တို့ MFPB ကျွန်တော်တို့မြန်မာနိုင်ငံထောဘက်စီရဲ့ပူပေါင်းပြီးမှကျွန်တော်တို့အဲ့တရားဝင်လျှောက်ဖို့ကိုကျွန်တော်တို့တရုတ်ကိုကန့်လန့်ထားတယ်တရုတ်ကလည်းဘောစားသူတို့ကခွင့်ပြုရဲဆိုရင်ကျွန်တော်စစ်ဆေးရမယ်ပေါ့အဲ့အပိုင်းမှာတရုတ်ကုန်တယ်တွေကကျွန်တော်တို့အကြံပေးတာတော့ရှိတယ်ဘယ်လိုမျိုးလုံးဆိုတော့သူတို့တရုတ်ဆိုရအောင်ခန်းခဏပြောပေးပါခန်းခဏပြောပေးပြီးမှသူတို့ကလည်းတောင်းဆိုမယ်ဆိုရင်တရုတ်ဆိုရမြန်မြန်ခွင့်ပြုမယ်ပေါ့နော်အဲမဟုတ်ရင်တော့ကြာမှာပေါ့
မြန်မာကုန်တယ်တွေအနေနဲ့ရောတရုတ်ဘက်ကသတ်မှတ်ထားတဲ့အရေးအသွေးကျင့်မိအောင်စစ်ဆေးပေးဖို့ဖြစ်နိုင်တဲ့အနေအထားရောရှိပါသလား
ဒီမှာကျွန်တော်တို့ထောက်ပတ်ဆိုရင်ဒီအမေရိကန် expat တွေကကျွန်တော်တို့2013လောက်တည်းကဖိနင်လာပေးရပေါ့နော်ဖိနင်လာပေးတော့ကျွန်တော်အဲဒီတော့ thank you မစရဘူးဒီတိုင်းရောင်းလို့ရနေရပေါ့နော်2015 16မှာစကားပြောလာတဲ့အချိန်မှာကျွန်တော်တိုက်သွားချိန်မှာတိုက်ရကျွန်တော်တို့3ပေးပြီဘာလို့ဆိုတော့ငါတို့ပတ်သက်ရှိလာပြီအဲတော့ငါတို့ food safety ကိုနည်းနည်းအဓိကထားလာမယ်နောက်နှစ်နှစ်မှဆိုရင်မင်းတို့ food safety ကမကောင်းဆိုရင်ငါတို့နိုင်ငံနဲ့ဝင်ခွင့်မပေးနိုင်ဘူးလို့ကျွန်တော်တို့သတိပေးတယ်အဲကျွန်တော်တို့တောင်တူထောက်ပတ်တောင်တူကတော့အဲတနည်းနည်းနဲ့အတွင်းဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့နော
်ဒီ American ဘက်က training ပေးတယ်ဆိုတာကဒီထောက်ပတ်တခုတည်းလားဘယ်အပိုင်းနေမှာရောရှိပါသေးလဲကိုကျော်စွန်းမင်းတို့ရောဘယ်လို training တွေရပါသလဲရှင်
တခြားနယ်ပယ်တီးတူလဲကျွန်တော်သိရသလောက်ဆိုရင်ကော်ဖီကိုပေးတယ်ကော်ဖီဆိုလဲဒီအမေရိကန်အောင်သွားနေပြီလက်ဖက်ပေးတယ် GI ဇက်ကနေပေါ့နော်အဲလက်ဖက်ထရိနင်းနေပေးတယ်အဲနောက်တစ်ခါမက်ကဒီမီယာထရိနင်းနေပေးတယ်ကျွန်တော်သိရသလောက်ပြောတာပေါ့နော်အကုန်တော့မဟုတ်ဘူးအဲအဲ့ထဲမှာကျွန်တော်ထောက်ပတ်ကလည်းပါတယ်ဘလူးထရိနင်းနေပါတယ်ဆိုတော့ IPM နဲ့ဆိုလို့တွေ့ပုံမွားထင်းချုပ်ကြီးပေါ့နော်ပြီးတော့ Global Gas ဆိုတဲ့အဲ good agriculture practice ဆိုတဲ့ဥစ္စာအဲနိုင်ငံတကာ global gap ပေါ့နော်အဲ့ဒါကြီးကျွန်တော်တင်ရတယ်နောက်ပြီးတော့ဟိုမျိုးရွေးချယ်နေပေါ့ကျွန်တော်တို့ရှိမှာပဲမျိုးနဲ့ကင်းတော်ဆိုလဲဆိုတဲ့အဲတင်တန်းနေကျွန်တော်ပြရတယ်နောက်ပြီးတော့ကျွန်တော်တို့ဒီအော်ခုဒီ7လပိုင်း12လပိုင်းဆိုရင်ရင်းမဲ့မှုဤပညာလို့ခေါ်တဲ့ဒီ prepping board တစ်ချိန်နဲ့တစ်ခါလဲရင်းမဲ့အောင်ဆိုရင်ဤပညာကိုလာလိမ့်မယ် American expert တယောက်လာလိမ့်မယ်7လပိုင်း12လပိုင်
း तू อ่ะဘယ်อ่ะပြတာပါလဲ
ကျွန်တော်တို့အဲ Renron International နဲ့ပေါင်းပြီး USA ကနေပေးတာဗျအဲ့ training နဲ့အခုနောက်ပိုင်းကျတော့ UK နဲ့ကျွန်တော်တို့ပူးပေါင်းတယ် UK ကနေ expert တွေခေါ်ပေးတယ်အခုနောက်ဆုံးတယောက်ဆိုရင်ကျွန်တော်တို့ရင်းမဲ့မှုဤပညာIPN နဲ့တွေ့ပြီးမှ UK ကနေကျွန်တော် American expert တယောက်ခေါ်ပေးတယ
်အခုဒီမြန်မာနိုင်ငံကစိုက်ပျိုးရေးကအဓိကလုပ်နေကြတာနောက်ခါပြည်ပရေးကွက်ထိုးဖောက်တဲ့နေရာမှာလည်းဟိုလိုအပ်ချက်တွေအများကြီးရှိနေပါတယ်ဆိုတော့ဒီနိုင်ငံတကာနည်းပညာအထောက်အကူကထိရောက်မှုရှိပါသလားအခုလောလောဆယ်ကိုကျော်စုမင်းတို့ရနေတဲ့အထောက်အကူကဒီထက်ပိုပြီးတော့များလိုအပ်ပါသေးလား
လက်ရှိအနေထားရတော့သူတို့ကတော့ပြီးခဲ့တယ်ပေါ့နော်ဒီကနေ့ချိန်မှာကျွန်တော်တို့ကစိုက်ပျိုးရေးနည်းပညာအတိုင်းပေါ့ဆိုလိုတဲ့သဘောကသူတို့ပေးခဲ့တဲ့နည်းပညာကသူတို့ရဲ့ရည်မြင်ချက်ကရာသီဥတုနဲ့ပတ်သက်ပြီးပေးခဲ့တာပေါ့မက်ဆေ့ပေးခဲ့တာကျွန်တော်တို့ဒီမှာရှိတဲ့ရာသီဥတုကမတူညီဘူးအဲ့ဒါကိုကျွန်တော်တို့ပြန်ရှာဖွေရတယ်ဒါပေမဲ့အရင်တော့အထောက်အကူဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဘက်ကအခုလောလောဆယ်မှာတော့ဖျဲတို့ဘာလို့တော့ဆက်ထွက်နေတဲ့သဘောရှိပါလဲမူဆယ်တို့ဘာလို့ပါလဲဆိုတော့ဒါဖြစ်လာနိုင်ကြတော့နောက်နှစ်လောက်မှာတရုတ်ဘက်ကတီးနှံတရားဝင်တင်ပို့ခွင့်ဟိုမရေရတော့ဘူးဆိုလို့ရှိရင်ပြည်ရင်းကတောင်သူတွေနောက်ခါတီးနှံဆိုင်တဲ့စိုက်ပျိုးရေးသမားတွေအတွက်ဘယ်လိုတွေရိုက်ခတ်လာနိုင်ပါသလဲ
ဟုတ်ကဲ့ဖယဲဝင်တဲ့လမ်းကြောင်းရဲ့အနေအထားကိုကျွန်တော်ပြောပြမယ်နော
်ဟုတ်ကဲ့
ဖယဲကသူတို့ကျန်န်ဆိုးရားနေငါတို့ဖယဲတရုတ်တွေကဖယဲသွားဆိုင်တယ်အဲအကြောင်းငါတို့ဒါတွေကတရုတ်ဖယဲတွေဝင်ဝင်ဖြူပါဆိုမှအဖွဲတစ်ခုကထိန်းချုပ်ပြီးမှဝင်ဝင်ဖြူနေတာပေါ့နော်ဒါပေမဲ့ဆိုချောပါလဲဆိုတော့သူတို့ကစားရင်သူတို့ကစားလို့ရမယ်သူတို့ရဲ့လက်ပေါ်မှာပဲရှိနေတော့ပုံเนาะအဲသူတို့ကလည်းအဲ့လိုမျိုးတရားဝင်တင်လို့မရရင်တော့အရင်ဆိုးဆိုးရွားဖြစ်သွားနိုင်တယ်ကိုကျွန်တော်တို့ထောဘက်တည်းအနေနဲ့ကတော့ကျွန်တော်တို့ခုလက်ရှိကတော့အဲလက်ရှိထွက်နေတာတော့ကျွန်တော်တို့ထွက်ချိန်နဲ့ကွဲလွဲတယ်ထိုင်းကိုအဓိကထားထွက်နေအဲထိုင်းကနေမှကျွန်တော်တို့ရှေ့တောင်အောင်ရှောက်ပြန်ထွက်နေရပေါ့เนาะအဲ့တော့ဆူဆူရွာတော့ထဘကတော့အရင်ကြီးမထိခိုက်နိုင်ရမယ်မယ်ဈေးကောင်းရဖို့ရည်ရဆက်ဆိုတဲ့အခါမှာတော့နည်းနည်းလေးတော့ထိခိုက်နိုင်တာပေါ့
နောက်ဆုံးမြင်ချင်တာကတော့အဲ့ဒါတရုတ်ဈေးကွက်ကဘလောက်အရေးကြီးပါသလဲရှင
်တရုတ်ဈေးကွက်ကဘလောက်အရေးကြီးလဲဆိုတော့ကျွန်တော်တို့လူကြီးကကျွန်တော်ကဘာလူကြီးကတော်တော်များများရဲ့အပေါ်တော့ယူထားရလေနော်ယူထားဆိုတော့ကျွန်တော်တို့ကပြန်စဉ်းစားတော့အခုလက်ရှိနေတာကတော့အရင်ကြီးမပါသေးဘူးသူတို့ရဲ့စားလို့ကဘယ်လောက်ထိဖြစ်လာလဲဆိုတော့2009လောက်မှသူတို့ကထောဖက်တီးကိုစပြီးမှတွင်းစားအဲစတွင်းနေတဲ့ကတန်300ပဲစတွင်းနေဒါပေမဲ့2008အကုန်မှာတော့သူတို့ကတန်300ထိတွင်းထားတယ်အဲဘာကြောင့်လို့ဆိုတော့သူတို့တွေကအစိုးရနဲ့ကုမ္ပဏီတစ်ခုပူးပေါင်းဝင်မှာထောက်ပံ့တီးရဘလောက်သူအကျိုးပြုရဆိုရဲအဲဘယ်လိုပြောမလဲအဲ့ဒါဘိုးသူသားတွေကိုအရင် sharing လုပ်နေဆိုအခုရင်းနှောင်းလုံခဲ့တဲ့နှစ်လောက်ကထောက်ပံ့တီးလို့ပြောရင်တရုတ်တွေမသိဘူးဒါပေမဲ့ဒီနှစ်ပိုင်းထဲမှာထောက်ပံ့တီးလို့ပြောရင်သူတို့သိသွားတယ်ဆိုရဲသဘောကသူတို့လူဦးရေနဲ့တကယ်တာစားတတ်သွားရင်ဆိုတဲ့ကျွန်တော်တို့မျိုးမှန်းချက်နဲ့ကျွန်တော်တို့တိုးနေတာဖြစ်တယ်အဲတကယ်လို့မရှိခဲ့မဖြစ်ခဲ့ဘူးဆိုရင်ရောလို့ကျွန်တော်တွေးတယ်ဒါပေမဲ့မဖြစ်ခဲ့ဘူးဆိုရင်ကျွန်တော်တို့ရဲ့ site ကလည်းရပ်သွားမှာပေါ့နော်ဘာဖြစ်လို့လဲဆိုတော့လူရတဲ့ပုံသွားမယ်ကျွန်တော်ဈေးကွက်လေးကဒီဘက်ဟိုဥစားပေါ့ဒီအိနီနာချင်းလေးပဲသွားမယ်ဆိုရင်တော့ကျွန်တော်တို့ကအဲတက်လာမှာမတက်လာနိုင်အောင်ပေါ့နော်တကယ်လို့တရုတ်ကိုလာရခဲ့တယ်ဆိုရင်ကျွန်တော်တို့က site ကဘလောက် site ဆိုတဲ့ဟာကိုကျွန်တော်တို့ကမှန်းလို့ရသွားတယ်ပေါ့နော်အဲဒီကတော့ယူဆကတော့အဲ့ဒါပဲပေါ့
မတိန်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့တုဒ္ဒဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါကိုအောင်ကနေပြီးတော့ဒီတစ်ပတ်အတွက်လာမယ့်2020တခုနှစ်အမေရိကန်ပြည်ထောင်စုရဲ့ DV ကန်ဆယ်မဲအစီအစဉ်အကြောင်းကိုတင်ပြထားပါတယ်ရှင
်
2022年2月23日にアメリカン美容事業を出版した日程にやめダイバーシティビザDVカンザメシャオラレゴ3点楽観にわび、ニャマセナジェンオートバラネイヤニャセナイクエガニノイマンガイヤニャセタナイクエティディシャオラレゴ楽観とメルソワレケグロDVカンザメシズンゴブルーシャオタムレスレジャンピョピャオマメキミトイホバレコワンイDVシャオラレゴ
www.dvlotterey.state.gov ဆိုတဲ့ internet ဆာမျက်နှာမှာရှောက်လို့ရပြီးတော့စာရွက်နဲ့ရှောက်လွှာတင်တာမျိုးကိုတော့လက်မခံပါဘူးဒီလိုရှောက်တဲ့အခါမှာကိုယ်အတွက်မှတ်တမ်းအနေနဲ့သိမ်းထားဖို့ဒီရှောက်လွှာကို print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုယ်ရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကို tv ကန်ဆမ်းမဲ့ပေါ့မပေါ့ဆိုတာကိုလည်းပြန်ကြည့်လို့ရအောင်လို့လေဒါနဲ့ဒီဗီကန်ဆမ်းမဲ့အကြောင်းကိုပြောပြပါအောင်ရှင်
TV ကန်ဆမ်းမဲ့ဆိုတာကတော့အမေရိကန်ပြည်ထောင်စုမှာရှေ့ပြောင်းချေချနေထိုင်သူတွေရှောက်လို့ရတဲ့ကန်ဆမ်းမဲ့တမျိုးလို့ဆိုရမှာပေါ့ဗျာ 2021ခုနှစ်အတွက်အမေရိကကိုလာရောက်ချေချနေထိုင်ဖို့လူပေါင်း9000ကျော်ကိုအမေရိကန်ဆိုရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ရှောက်လို့ရှင်နေအနေနဲ့သူတို့ရွေးချယ်ခံရမယ့်အဆိုရာကို 2020နေလ9ရက်နေ့ရောက်ရင်dvcancermet.internet.dvlottery.state.gov မှာတွားကြည့်လို့ရပါတယ်
ဟုတ်ကဲ့ကျမတို့ဒီအိမ်ကြီးချင်းကမ္ဘောဒီးယားနဲ့လာအိုမလေးရှားနိုင်ငံတွေကလူရတော့ဒီဗီကန်ဆမ်းမဲကိုရှောက်နိုင်ပါတယ်ဒါပေမဲ့တရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံကလူတွေဆိုရင်တော့ဒီဒီဗီကန်ဆမ်းမဲကိုရှောက်လို့မရပါဘူးဘာလို့လဲဆိုတော့လူငယ်တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချတဲ့သူတွေ9000လောက်
ထဲမှာဆိုရင်ဘယ်နိုင်ငံတွေကလူဘလောက်များများကအမေရိကန်ပြည်ထောင်စုကိုရောက်လာပြီးပြီလဲရှာတဲ့ဖြင့်တွက်ပြီးတော့ခေါ်တာပါမြန်မာနိုင်ငံကတော့ခွင့်ပြုတဲ့နိုင်ငံတွေစီးရင်ထဲမှာပါပြီးမြန်မာနိုင်ငံမှာမွေးဖွားသူဘယ်သူမှမဆိုဒီဗီကိုရှောက်လို့ရပါတယ်လက်ရှိဘယ်နိုင်ငံမှာပဲနေနေဘယ်နိုင်ငံသားပဲဖြစ်ဖြစ်ရှောက်လို့ရပါတယ်ဒါမှမဟုတ်ရင်လေကိုယ့်ရဲ့အိမ်တော်ဘက်ဒါမှမဟုတ်မိဘတွေကလည်းမြန်မာနိုင်ငံသားတွေဆိုရင်ဒီဗီရှောက်ခွင့်ရှိပါတယ်ဗျာ
ဒီဗီရှောက်လာတွေကို website မှာဖြည့်ဆွက်တာမှာတော့ကိုယ့်ဘက်သာဖြည့်ဆွက်ဖို့ကိုတိုက်တွန်းထားပါတယ်ဒီလိုရှောက်တဲ့နေရာမှာပတ်စံတရားမှာကုန်စရာမလိုပါဘူးတခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လေအဲ့လိုဖြည့်ဆွက်ချိန်မှာကိုယ်ကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်ဒါမှသာလိုအပ်တဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်မှာပါ
မိထားတဲ့မိကွန်းအလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့ရှောက်လွှားပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကနေလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လွှားနံပါတ်ပေါ်လာပါလိမ့်မယ်။အဲဒီအချိန်မှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာပါ
။ရှောက်လွှားထဲမှာကိုယ့်ရဲ့အချက်လက်တွေဖြည့်ဆွက်ရမယ့်အပြင်ကိုယ့်ရဲ့ passport ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲဒီဓာတ်ပုံကိုရှောက်လွှားမတိုင်ခင်6လအတွင်းမှာရိုက်ကူးထားမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုဖြည့်ပြင်တာတွေလုပ်လို့မရပါဘူး။ကိုယ့်ဘာသာရိုက်မယ်ဆိုရင်လည်းကာလာနဲ့ဖြည့်ရပါမယ်။နောက်ခံမှာအရေးကြနေတာ၊မျက်နှာမှာအလှပြင်ထားတာ၊စပင်နဲ့ကိုယ်ဝင်နေတဲ့ပုံမျိုးတွေကိုလက်မခံပါဘူး။ပုံရဲ့လင်းမာဟာလည်းပုံမှန်ဖြည့်ရပါမယ်။မှောင်နေရင်ပဲဖြစ်ဖြစ်၊ပိုလင်းနေရင်ပဲဖြစ်ဖြစ်လက်မခံပါဘူး။နောက်ခံအဖြူရောင်ပြောင်းဖြည့်ရမှာပါ။
ဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမီမွေးတက်ကလေးနေရလိမ့်စာပညာရေးချင်းဒါမှမဟုတ်ကို့အနေနဲ့တက်မွေးဝမ်းကြောင်းပညာလိုအပ်ပါတယ်အချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့မလွယ်တာကြောင့်တေးချဖြည့်ဆွက်ဖို့လည်းလိုပါတယ်နောက်တစ်ခုကအိမ်ကောင်ရှိမရှိနဲ့အိမ်ကောင်ရှိရင်လေသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုနဲ့ရတာလားတခြားအိမ်ကောင်ကပါလာတာလားစသဖြင့်အလုံးဖြည့်ပေးရပါတယ်အဲ့ဒါမှပဲကိုကဒီဗီပေါက်လို့အမေရိကကိုသွားမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါမိသားစုရဲ့ခမောနဲ့ဇနီးနှစ်ယောက်လုံးလည်းတီးကြစီလျှောက်လို့ရပါတယ်နှစ်ယောက်ထဲကဘသူပဲဖြစ်ဖြစ်ရွေးချယ်ခံရရင်ကို့အိမ်တော်ဘက်ပါလိုက်ပါနိုင်တာကြောင့်ပ
ါဒါနဲ့ကိုအောင်ရေဒီဗီဗီဇာလျှောက်ဖို့ဘယ်လိုအခြေချင်းမျိုးတွေရှိဖို့လိုသလဲဆိုတာကိုလည်းပြောပြပါအောင်ရှင့
်ကောင်းပါပြီမက်ကင်ပြူတရေဒီလိုဒီဗီလျှောက်ဖို့အတွက်လိုအပ်တဲ့အခြေချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုတ်တဲ့အလုံးမှာလုတ်သက်နှစ်နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုံးကိုလုတ်ကင်ဖို့အတွက်တင်တန်းနှစ်နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့ဒီအတွေ့အကြုံရှိဖို့လိုအပ်တဲ့တင်တန်းဆိုတာဘယ်လိုတင်တန်းမျိုးလဲဆိုတာကိုသိချင်ရင်တော့ www.onetoonline.org မှာသွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်။အဲ့ဒီလိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်ဘူးလို့ဆိုပါရယ်
။ဟုတ်ပါတယ်။အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ ဒီဗီရှောက်လွာပိတ်ရနာအထိစောင့်ဆိုင်းနာမျိုးကိုမလုပ်ဘဲစောနယ်သမားဆောဆောရှောက်လွာတင်ဖို့3B ထားပါတယ်။ဘာလို့လဲဆိုတော့ရှောက်လွာပိတ်ရနီးကက်လာချိန်မှာရှောက်တဲ့သူတွေပြုံးပြီးတော့ရှောက်တတ်တာကြောင့်အင်တာနက်ဝက်ဘ်ဆိုက်နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်လို့ပါ။နောက်ရေးကြည့်ရကတော့လူတယောက်ကိုတစ်ချိန်တာဒီဗီရှောက်ထားနိုင်မှာပါ။အစ်မနေနေပညာတွေသုံးပြီးစစ်စစ်တာကြောင
တဲ့အချိန်မှာလက်ခံရရှိကြောင်းကိုယ့်ရဲ့လျှောက်လွှာနံပါတ်ကွန်ပျူတာမျက်နှာပြင်ပေါ်မှာပေါ်မလာဘူးဆိုရင်တော့နောက်ထပ်လျှောက်ထားခွင့်ရှိပါတယ
်။ကိုရွေးချယ်ခံရသလားဆိုတာနဲ့ပတ်သက်ပြီးတော့လည်းအကြောင်းကြားပေးမှာမဟုတ်ပါဘူး။ကိုယ့်ဘာသာနိုင်ငံသားရေးဌာနရဲ့အင်တာနက်စာမျက်နှာမှာတွားရှာကြည့်ရမှာပါ။ဒီလိုဒီဗီကန်ဆမ်မဲတွေထုတ်ပြန်တဲ့အချိန်မှာတချို့မတမာသူတွေကသက်ဆိုင်ရာတာဝန်ရှိသူတွေဟန်ဆောင်ပြီးတော့အခကျင်းငွေပေးဖို့လိမ်ပြီးတော့တောင်းခံတက်ကြတာကိုလည်းသတိထားဖို့နှိုးဆော်ပါတယ်။ဒါနဲ့မြန်မာနိုင်ငံကနေဒီဗီကန်ဆမ်မဲပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့သူတွေတော်တော်များရယ်နော်
။ဟုတ်ပါတယ်ဗျာ။ American Dream American Aimကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American အထိခြေစန့်လာကြတာပါ။ပညာရေးကျန်းမာရေးလူမှုရေးကစလို့သားသမီးတွေအတွက်လဲအမေရိကန်ကိုလာကြသူတွေရှိပါတယ်ကန်ဆာမဲပေါပီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့မျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိတယ်လို့အခက်အခဲတချို့ကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါတယ
်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာတွေဟာပြန့်ကျဲပြီးတော့နေထိုင်နေကြတာမှာအမေရိကန်အရှေ့ဘက်ခြမ်းကဝါရှင်တန် DC နယူးယောက်နောက်ဘက်ခြမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လေမြန်မာပြည်အများအပြားအခြေချနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30 40လောက်ကတည်းကလာရောက်အခြေချနေကြတာလေ
။မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုပ်ရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟုသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်လုပ်ပဲဖြစ်ဖြစ်လောက်ရတာမခက်ခဲဘူးဆိုပြီးရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေကောင်တယ်ဖော်ခွင့်ရနေတာကိုကဲဒီဗီကန်ဆာမဲအကြောင်းပြောရလဲအတော်ပြည့်စုံပြီမို့လာမယ့်2021မှာအားလုံးကံကောင်းကြပါစေလို့ဆုတောင်းရင်ဒီတစ်ပတ်အစီအစဉ်ကိုဆုံးသတ်ပါရစေခင်ဗျာ
ကိုအောင်အောင်တင်ဆက်နေတဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းဝက်ဘ်ဆိုက်ရဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြမှာပါ
။ဆီးရီးယားကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကကာကွယ်ပြောဆိုလိုက်ပြီးတူရကီအပေါ်မှာလည်းပြင်းထန်ပေမဲ့အငင်းပွားပွဲသတိပေးပြောဆိုပါတယ်။ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေအပေါ်တူရကီဘက်ကတိုက်ခိုက်လာနိုင်ခြေရှိတယ်လို့မျှော်လင့်ထားကြပြီးဒီကိစ္စမှာအမေရိကန်တပ်တွေဝင်ပါမှာမဟုတ်ဘူး။ဒါပေမဲ့တူရကီဘက်ကအလွန်အကျွံလှုပ်လာရင်တော့တူရကီရဲ့စီးပွားရေးကိုဖျက်ဆီးပစ်မယ်လို့အမေရိကန်သမ္မတကတနင်္လာနေ့မှာချင်းချောက်ပြောဆိုလာဖြစ်ပါတယ်။ညှဉ်းပန်းနှိပ်စက်ရာမရောက်ဘူးလို့အမေရိကန်ကသတ်မှတ်ထားတဲ့အတိုင်းအတာထက်ကျော်လွန်လာရင်တော့သူတို့အနေနဲ့စီးပွားရေးအကြီးအကျယ်ပျက်စီးမှုနဲ့ကြုံတွေ့ရနိုင်တယ်လို့တနင်္လာနေ့နေကင်းပိုင်းမှာပဲသမ္မတထရန့်ကသတင်းထောက်တွေကိုပြောဆိုတာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေနဲ့အတူအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုချေမှုန့်တိုက်ခိုက်ခဲ့တဲ့ဆီးရီးယားခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကိုအမေရိကန်ကစွန့်ခွာမဲ့အလားအလာပေါ်သမ္မတရဲ့ Republican မဟာမိတ်တွေကလည်းမကြည်မနက်ဖြစ်နေကြတာပါ။အမေရိကန်အောက်လွှတ်တော်ကဒီမိုကရက်အမတ်တွေဟာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနနဲ့သမ္မတအင်ပြူရောဘတ်ဂျက်ရုံးကိုဆက်ရွက်ဆက်တမ်းကြီးပေးအပ်ဖို့တနင်္လာနေ့ကစင့်ခေါ်စာထုတ်ပြန်ပါတယ်။ဒီလိုစင့်ခေါ်စာတွေထုတ်ပြန်တာဟာယူကရိန်းနိုင်ငံကိုစီးရစ်အကူအညီမပေးဘဲအချိန်ဆွဲထားမှုနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးကြိုးစားဆောင်ရွက်မှုရဲ့တစိ့တစ်ပိုင်းလည်းဖြစ်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။သတင်းအကျဉ်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။ engineer ကတော့ Greg Burns ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ညနေခင်းအစီအစဉ်မှာတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆက်လက်ထုတ်လွှင့်မှာပါ။ရှင်းလန်းချမ်းမြေ့ကြပါစေ။ကျမ engineer နိုင်ပါThank you.
This program has come to you from the Voice of America, Washington.